မဲမတမာမှုတွေရှိတယ်လို့စောင့်ကြည့်တုံးသက်သူတွေဝေဖန်နေတဲ့ဘယ်လာရုစ်နိုင်ငံရဲ့ရွေးကောက်ပွဲကလည်း26နှစ်အုပ်ချုပ်ပြီးတဲ့နောက်တက်တန်းဆက်တိုးမဲ့အာနာရှင်သမ္မတအလက်ဇန်ဒရာလူရှန်ကိုနှုတ်ထွက်ပေးဖို့အတွက်ဆန္ဒပြမှုတွေတိုးလာနေချိန်မှာအင်္ဂါနေ့ကနောက်ထပ်အလုပ်သမားတွေပါပူးပေါင်းလာကြပါတယ်။အစိုးရထိန်းချုပ်ထားတဲ့လုပ်ငန်းတွေကလည်းထောင်နဲ့ချီတဲ့အလုပ်သမားတွေဟာအလုပ်မလုပ်ကြတော့ပဲဆန္ဒပြနေတဲ့မင်းသားမင်းသမီးတယောက်ဆောင်တွေအတန်လှန့်သမားတွေနဲ့ပူးပေါင်းခဲ့ကြတာဖြစ်ပါတယ်။အောက်တိုဘာ9ရက်ရွေးကောက်ပွဲနောက်ပိုင်းရက်ဆက်ပြီးငြင်းငြမ်းစွာဆန္ဒပြမှုကိုရဲတွေကပြင်းပြင်းထန်ထန်ချိန်မုန်းခဲ့တဲ့နောက်သမ္မတလူရှန်ကိုနှုတ်ထွက်ပေးဖို့တောင်းဆိုမှုတွေကိုသမ္မတကငြင်းဆိုခဲ့ခြင်းကစပြီးဘယ်လာရုစ်နိုင်ငံမှာမငြိမ်သက်မှုတွေတိုးလာခဲ့တာပါ။ဆန္ဒပြမှုတွေတိုးလာနေချိန်မှာပဲသမ္မတလူရှန်ကိုကရဲကြရှိ300ကျော်ကိုသူတို့တာဝန်ထမ်းဆောင်မှုအတွက်ဂုဏ်ပြုပြီးသူ့ကိုတစ္ဆာစောင့်သိစေဖို့အတွက်ကြိုးစားခဲ့တာဖြစ်ပါတယ်။ငင်းကျဲစွာဆန္ဒပြသူတွေကို stun grenades လို့ခေါ်တဲ့မေဆေးဗုံးတွေ rubber ကြီးစံတွေနဲ့ပစ်ခတ်ခဲ့တဲ့ရဲတွေကိုအခုလိုချီချူးခုံပြူတာအတွက်အတိုက်ခံတွေကရှုံချကြပါတယ်။ရဲတွေရဲ့နှိမ်နှင်းမှုကြောင့်တေဆွမ်းအသူအနည်းဆုံး2ဦးဖြစ်ပြီးလူပေါင်းရာနဲ့ချီဒဏ်ရာရခဲ့တယ်လို့အဖမ်းခံရသူကလည်း9000လောက်ရှိနေတာပါ။